ဒီမိုကရေစီနိုင်ငံတော်သစ်စီ UTP ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာလူခွင့်ရေးဆိုင်ရာလုပ်ငန်းတွေတိုးမြင့်ပြီးလှုပ်လာနိုင်ပေမဲ့လို့အစိုးရရဲ့ပူးပေါင်းပါဝင်မှုတွေလိုနေသေးတဲ့အကြောင်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့နိုင်ငံတကာလူအခွင့်အရေးနေ့အခမ်းအနားမှာဝေဖန်လိုက်ကြပါတယ်။အသေးစိတ်ကိုတော့ကိုရိုင်းသတင်းသွားရောက်ယူခဲ့တဲ့ VOA သတင်းတောင်မတ်သိန်ကီလင်းကပြောပြပေးပါဦးရှင်။
အစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာလူခွင့်ရေးဆိုင်ရာလှုပ်ရှားမှုတွေအရင်ကထပ်ပေါ်ပြီးလှုပ်လာနိုင်ပေမဲ့အစိုးရကပါဝိုင်းဝန်းလုပ်ကိုင်မှုလိုသေးတယ်လို့နိုင်ငံတကာအတိုင်းဝိုင်းကဒီကနေ့ကျင်းပတဲ့66ကြိမ်မြောက်နိုင်ငံတကာလူအခွင့်အရေးနေ့အခမ်းအနားမှာထောက်ပြပြောဆိုကြပါတယ်။စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ဆိုရင်တော့လူအခွင့်အရေးဆိုင်ရာလုပ်ငန်းတွေမှာအစိုးရဘက်ကပါပါဝင်သင့်တယ်လို့အမေရိကန်တန်ယုံကလူအခွင့်အရေးဆိုင်ရာအရာရှိမစ္စတူငွေကအကြံပြုလိုက်ပါတယ်။
As the government continues in the transition toward a genuine democracy, it needs to expand.
စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ပြုပြင်ပြောင်းလဲနေတဲ့အစိုးရအနေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုနေရာပေးရပါမယ်။မီဒီယာနဲ့တက်ကြွလှုပ်ရှားသူတွေကိုလည်းကာဝယ်ပေးရပါမယ်။လယ်ယာမြေဆိုင်ရာပြဿနာတွေကိုလည်းဖြေရှင်းပေးရမယ်။နိုင်ငံတွင်းကအကြမ်းဖက်မှုတွေကိုလည်းတားဆီးရမယ်။နိုင်ငံသားတွေကိုအခြေခံကျတဲ့လွတ်လပ်ခွင့်နဲ့လူအခွင့်အရေးတွေချပေးရမယ်လို့ပြောသွားတာပါ။လက်ရှိကာလမှာလူအခွင့်အရေးဆိုင်ရာဥပဒေသစ်တွေပေါ်ထွက်လာပေမဲ့ဒီဥပဒေသစ်တွေဟာလူအခွင့်အရေးကိုအပြည့်အဝမကာကွယ်ပေးနိုင်နေဘူးလို့ Equality မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပြပါဗျ
။ဥပဒေဒီမှာပြန်ကြည့်မယ်ဆိုလို့ရှိရင်လည်းတစ်ဖက်ကအရင်ဥပဒေတွေကဆက်ရှိနေတော့မယ်၊ပြီးနှိမ့်တဲ့ဥပဒေကျန်နေတယ်။နောက်ထပ်အစ်စ်ပေါ်လာတဲ့ဥပဒေတွေကလည်းပြောမယ်ဆိုရင်အပြည့်အဝမကာကွယ်ပေးနိုင်တဲ့နဲ့တော့ဒီဥပဒေတွေကလည်းပြန်ပြီးချုပ်ထားတဲ့အရာဖြစ်နေတဲ့အတွက်ကျွန်တော်တို့ကတိုးတော်တော်တိုးတက်လာတယ်။ဒါပေမဲ့ဝမ်းသာအားရနဲ့ပျော်ရွှင်ပြီးတော့လူ့အခွင့်အရေးရပါပြီလို့ပြောရတဲ့အနေအထားမျိုးမျိုးပဲနဲ့စိုးရိမ်ကြောက်ကြမှုတွေရှိနေတော့မှာပဲ
မိမိတို့ရဲ့အမြင်တွေကိုတာဝန်ရှိသူအာဏာရှိသူတွေတည်အောင်ဖော်ထုတ်ခြင်းဟာနိုင်ငံတကာလူအခွင့်အရေးဆိုင်ရာဥပဒေတွေကနိုင်ငံသားတွေရဲ့အခွင့်အရေးတရားပဲဖြစ်ပါတယ်ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးယုံထာနေကိုယ်စားလှယ် Daniel Collins ကပွင့်လင်းမြင်သာတဲ့လူအဖွဲ့အစည်းတရားဖြစ်လာဖို့ဆိုရင်မြန်မာနိုင်ငံသားတွေရဲ့အမြင်တွေကိုချပြခွင့်ပေးဖို့လိုအပ်တယ်လို့သုံးသပ်ပါတယ်
Space from where an open society can be forged in which people are able to criticize the policies of the
ပြည်သူလူထုတွေကအစိုးရရဲ့လုပ်ငန်းစဉ်တွေအခြားလူတွေရဲ့သဘောထားတွေကိုပြည်သူဘောဆောင်တဲ့ဝေဖန်မှုတွေလုပ်မယ်အစိုးရကလည်းဒီဝေဖန်မှုတွေကိုလေးတူနဲ့ဆောင်ရွက်ပေးမယ်ဆိုရင်ပွင့်လင်းမြင်သာတဲ့လူအဖွဲ့အစည်းတရက်ဖြစ်လာမှာပါလူခွင့်ရေးဆိုင်ရာဥပဒေတွေပြဋ္ဌာန်းမယ်ဆိုရင်လည်းနိုင်ငံသားတွေရဲ့အမြင်ကိုလွတ်လပ်အေးချမ်းစွာထုတ်ဖော်ပြခွင့်ပြုတဲ့ဥပဒေတွေပြဋ္ဌာန်းဖို့အရေးကြီးပါတယ်ဒီလိုစံတအမြင်တွေထုတ်ဖော်တာကိုအရေးယူအပြစ်ပေးတဲ့ဥပဒေမျိုးတော့မပြထမ်းသင့်ပါဘူး
။လက်တလုံးနိုင်ငံတွင်းမှာဖြစ်နေတဲ့ပဋိပက္ခတွေဒီတွင်းစစ်ပွဲတွေဟာမြန်မာနိုင်ငံမှာလူအခွင့်အရေးမရှိခြင်းကိုဖော်ပြနေတယ်လို့ဦးအောင်မျိုးမင်းကထောက်ပြပြောဆိုလိုက်ပါတယ်
။တိုင်းရင်းသားဒေသတွေမှာလက်နက်ကိုင်စစ်ပွဲတွေကြောင့်ဒုက္ခရောက်နေတယ်လို့ရှိတယ်။ကျွန်တော်တို့တိုင်းရင်းသားဒေသတွေထဲမှာလက်နက်ကိုင်ရောက်ဒုက္ခရောက်တဲ့လူရှိခြင်းကမြန်မာပြည်မှာလူအခွင့်အရေးမရှိခြင်းကိုဖော်ပြနေတာဖြစ်တယ်။ပုံမဆိုးွားတဲ့ချက်တွေကတော့အရင်တော့ကတော့စစ်ပွဲအတွင်းမှာပဲလူတွေပြေးရရှောင်ရတဲ့ဒုက္ခရောက်တာရှိပေမဲ့အခုဆိုလို့ရှိရင်ဒီတယောက်နဲ့တယောက်မုန်းတီးအောင်နှုတ်ဆော်မှုတွေအကြမ်းဖက်မှုတွေကိုတွေးထုတ်မှုတွေကြောင့်အရင်တော့ငြင်းချမ်းပါတယ်ဆိုတဲ့ဒေသတွေအတွင်းမှာကျွန်တော်တို့ပြိပခါတွေဖြစ်နေချင်းဒါကပုံမဆိုးွားလာတဲ့ပုံစံတစ်ခုလို့ပြောချင်ပါတယ်
လူအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကဦးစီးပြီးမြန်မာနိုင်ငံမှာ6ချိန်မြောက်ကျင်းပတဲ့နိုင်ငံတကာလူအခွင့်အရေးနေ့အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်အမတ်ကြီးရိုလန်ကိုဗီယာလည်းတက်ရောက်ခဲ့ပါတယ်လူခွင့်ရေးဆိုင်ရာလုပ်ငန်းတွေကိုတွန်းမြင့်လုပ်ကိုင်ရမှာကူညီဖို့အသင့်ရှိနေတယ်လို့လည်းသူကပြောဆိုသွားပါတယ်။ဒီနေ့အခမ်းအနားမှာလူလက်စွာထုတ်ဖော်ပြောဆိုခွင့်လူနည်းစုနဲ့တိုင်းရင်းသားအခွင့်အရေးအမျိုးသမီးအခွင့်အရေးအစရှိတဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေများကိုသက်ဆိုင်ရာနယ်ပယ်ကကျွမ်းကျင်သူတွေနဲ့လည်းဆွေးနွေးခဲ့ကြပါတယ်ရှင်။